Hezbollah ကောင်းဆောင် Hassan Nasrallah မနစ်ကအစ္စရေးလေကြောင်းတိုက်ခိုက်မှုတွင်သူတို့ဖွဲ့ရဲ့စစ်စီအခန်းထဲမှာတိုက်ဆုံသွားခဲ့တယ်လို့ Hezbollah အကြီးတန်းလူမျိုးရေးအရှိတူကပြောကြပါတယ်။2023ခုနှစ်စက်တင်ဘာလ29ရက်နေ့ကအစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင်းဗီရူမျိုးရဲ့တောင်ပိုင်းစစ်ချေဘုံကအဆောင်တွေပြိုကျပြတ်ခဲ့ပြီးတော့အဲဒီမှာ Nasrallah တိုက်ဆုံသွားခဲ့တာပါ။အဲဒီမှာလူ6ဦးတိုက်ဆုံတယ်လို့ချက်မှတ်ဝန်ကြီးဌာနကတော့ပြောပါတယ်။ဗင်းတွေရ Nasrallah နဲ့အခြားအကြီးတန်းခေါင်းဆောင်တွေမြောက်ခမ်းမှာစီးဝေးလုံနေကြတာဖြစ်ပါတယ်။လက်ရှိ Hezbollah ခေါင်းဆောင် Nayin Qasim ကတော့ American ဂျောင်းဝင်ညှိနှိုင်းထားတဲ့ပြစ်ခတ်ရစေးရေးသဘောတူညီချက်အရ Israel တပ်တွေဒီလကုံမှာလေဗနွန်တောင်ပိုင်းဒေသကနေမထွက်ရင်တော့ Hezbollah တပ်ခိုက်သမားတွေက Israel ကိုတိုက်ရင်တိုက်ရလိမ့်မယ်လို့စနေနေ့ဇန်နဝါရီလ4ရက်နေ့ကသတိပေးခဲ့ပါတယ်။ Hezbollah ကိုနှစ်ပေါင်း32နှစ်ကြာဥဆောင်လာခဲ့တဲ့ Nasrallah လောက်ချန်ခံမှုကြောင့် Israel နဲ့စစ်သွေးကြော်တွေကြားတိုက်ပွဲငယ်တွေကနေတကယ်စစ်ပွဲကြီးအတွင်ပြောင်းသွားခဲ့ရတာဖြစ်ပါတယ်။အမေရိကန်ကဂျာဝင်ညှိနှိုင်းထားတဲ့ပြစ်ခတ်ရစေးရေးနိုမာလာ29ရက်နေ့မှာမဆက်ခင်အထိလေဗနွန်နိုင်ငံတောင်ပိုင်းနဲ့ရှေ့ပိုင်းဒေသတွေစစ်ဘေးတန်းသိမ်းခဲ့ပြီးတော့ထိခိုက်ပျက်စီးမှုတွေအတော်များခဲ့ပါတယ်ခင်ဗျာ။